ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်အတက်ဆင်း300တာရပ်ဆိုင်သွားစီခဲ့တဲ့ဒရုန်းယာဉ်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်ချက်လက်တွေကိုမပါဝင်ပေမဲ့လည်း Sussex ရဲဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဲဒီဒရုန်းယာဉ်လွတ်တင်သူနှစ်ဦးကိုတောက်ကြောင်နေနှောင်းပိုင်းကဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေကြောင်းနဲ့လေဆိပ်အနီးဒရုန်းယာဉ်နဲ့နောက်ဆက်မှုတွေကိုနီလန်ပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါတယ်။ဒရုန်းယာဉ်နဲ့နောက်ဆက်မှုကြောင့်လေယာဉ်အတက်ဆင်းမလုပ်နိုင်တော့ဘဲလေဆိပ်ကိုပိတ်လိုက်ရတဲ့အတွက်အခုလိုခရစ်မတ်နဲ့နှစ်သက်ကူအားလည်းရမှာခရီးသွားသိမ့်တဲ့ချီဟာလေဆိပ်မှာပဲတောင်းတနေခဲ့ကြတာပါ။ဗုဒ္ဓဟူးနေ့ကလေးကရက်ဆိုင်ခဲ့တဲ့လေးတက်စင်းတွေကိုတော့တောက်ကြနေမှာတစိမ့်တစ်ပိုင်းပြန်ဖွင့်ပြီးတော့မကြခင်မှာပဲဒရုန်းနဲ့ထပ်မံနှောက်ရက်တဲ့အတွက်လေရင်ခီးစင်တွေထပ်မံရက်ဆိုင်ခဲ့ရပြန်ပါတယ်တောက်ကြနေညနေပိုင်းမှာတော့လေစိတ်ကိုပြန်ဖွင့်နိုင်ခဲ့ပါတယ်လန်ဒန်မြို့တောင်ဘက်45ကီလိုမီတာအကွာဝေးမှာရှိတဲ့ဒုတိယအကြီးဆုံး Gatwick လေစိတ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုးလေစိတ်နဲ့ဥရောပတခွင်ကလေစိတ်ဒီမှာလဲအခက်အခဲတွေဖြစ်စေခဲ့ပါတယ်တနည်းကိုလူပေါင်း43သန်းဟာ Gatwick လေစိတ်ကနေတစ်ဆင့်ခီးသွားခဲ့ကြပါတယ်ခင်ဗျာ